မေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအာရှနိုင်ငါးနိုင်ငံစီကို7နှစ်ကြာခီးစဉ်အတွင်းဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကိုတွားရောက်ခဲ့ပြီးတဲ့နောက်အခုဆိုရင်တရုတ်နိုင်ငံကိုရောက်ရှိနေပြီဖြစ်ပါတယ်။တရုတ်တောင်ကရှီကျင်းပင်နဲ့တွေ့ဆုံတဲ့အခါမြောက်ကိုရီးယားရဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ဖို့တိုက်တွန်းမှာဖြစ်သလိုနှစ်နိုင်ငံကြားကုန်သွယ်ရေးမညီမျှမှုဖြစ်နေတာကိုလည်းအဓိကထားပြီးတော့ဆွေးနွေးသွားမှာဖြစ်တဲ့အကြောင်းကုန်သွယ်ရေးဝန်ကြီးဝီဘာရော့စ်ကမနေ့ကပီကင်းမြို့မှာပြောကြားခဲ့ပါတယ်။အပြည့်အစုံကိုမက်ခွာနီကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဇနီးမယ်လာနီယာထရမ့်တို့ရဲ့အာရှခရီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်မနေ့ဗုဒ္ဓဦးနေ့ကတရုတ်နိုင်ငံစီရောက်သွားခဲ့ပြီးတရုတ်သမ္မတရှီကျင်းပင်နဲ့သမ္မတကရော်တို့နဲ့အတူပေကျင်းမြို့တော်ကအထင်ကြီးရနေရာတစ်ခုဖြစ်တဲ့ Forbidden City မှာတရုတ်အော်ပရာပြဇာတ်ကိုအတူကြည့်ရှုခဲ့ကြပါတယ်။သမ္မတထရမ့်ဟာသမ္မတရှီနဲ့အတူမြောက်ကိုရီးယားပေါ်ပိုးပြီးတင်းတင်းကြပ်ကြပ်ဆောင်ရွက်သွားတဲ့အကြောင်းသတင်းစာရှင်းလင်းပွဲကျင်းပဖို့ရှိတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။သမ္မတထရမ့်ကတောင်ကိုရီးယားကနေတရုတ်နိုင်ငံကိုမထွက်ခွာမီမြောက်ကိုရီးယားအပေါ်တန်တမန်ဆက်ဆံရေးလျှော့ချဖို့ကုန်သွယ်ရေးနဲ့နည်းပညာပိုင်းမှာဆက်သွယ်လုပ်ကိုင်နေတာတွေအားလုံးဖျက်တတ်ဖို့စတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေမှာအပြည့်အဝပါဝင်ဆောင်ရွက်ကြဖို့မြောက်ကိုရီးယားရဲ့အဓိကကုန်သွယ်ဘက်ဖြစ်တဲ့တရုတ်နိုင်ငံနဲ့တကွရုရှားနဲ့ကမ္ဘာနိုင်ငံအားလုံးကိုတိုက်တွန်းလိုက်ပါတယ
် It is our responsibility and our duty to confront this danger together
ဒီအနေကိုအတူတူဆက်ကျင်သွားကြဖို့ဆိုတာကျွန်တော်တို့ရဲ့တာဝန်ဖြစ်တယ်လို့ကျွန်တော်တို့လုပ်ရမယ့်အလုပ်လည်းဖြစ်ပါတယ်။အကြောင်းကတော့အချိန်ကာလကြာလေလေအနေရပိုးပြီးတော့ကြီးလာလေလေဖြစ်ပြီးရွေးချယ်စရာလမ်းကြောင်းကလည်းပိုးပြီးတော့နည်းလာလို့ဖြစ်ပါတယ်
။ပြည်နိုင်ငံခီးစဉ်အတွင်းသမ္မတထရမ့်ကကုလသမဂ္ဂကမြောက်ကိုရီးယားပေါ်တန်ခတ်ပိတ်ဆို့ရေးဆုံးဖြတ်ချက်တွေကိုလိုက်နာဆောင်ရွက်ဖို့နဲ့မြောက်ကိုရီးယားနဲ့စီးပွားရေးဆက်သွယ်ဖြတ်တောက်ဖို့ကိစ္စရပ်တွေကိုသမ္မတရှီကိုတောင်းဆိုမှာဖြစ်တဲ့အကြောင်းအင်ဂျူရောအကြီးအကဲအရာရှိတဦးကစိုးမျိုးကနေထွက်ခွာခြင်းလေရင်ပေါ်မှာပြောကြားခဲ့ပါတယ်။ဒါပြင်ဒီကနေ့နိုဝင်ဘာလ9ရက်နေ့မှာသမ္မတနှစ်ဦးတရားဝင်တွေ့ဆုံဆွေးနွေးကြတဲ့အခါနှစ်နိုင်ငံကြားကုန်သွယ်ရေးမညီမျှမှုအပေါ်အဓိကထားဆွေးနွေးမှာဖြစ်တယ်လို့အမေရိကန်ကုန်သွယ်ရေးဝန်ကြီးဝီဘာရော့စ်ကမနေ့ဗုဒ္ဓနေ့ကပေကျင်းမြို့မှာပြောပါတယ်။ကုန်သွယ်ရေးဝန်ကြီးရော့စ်ကနှစ်နိုင်ငံကြားအမေရိကန်ဒေါ်လာ6ဘီလီယံရှိကုန်သွယ်ရေးဆိုင်ရာသဘောတူညီချက်လက်မှတ်ရေးထိုးတဲ့အခမ်းအနားမှာအခုလိုပြောကြားခဲ့တာပါ။သမ္မတထရမ့်ကတရုတ်နိုင်ငံဘက်ကကုန်သွယ်ရေးအပါရနေတဲ့အပေါ်မမျှတတဲ့ကုန်သွယ်ရေးဖြစ်တဲ့အကြောင်းအမြဲတမ်းဝေဖန်ခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကုန်သွယ်ရေးမှာဒီနှစ်တစ်နှစ်လုံးလက်ရှိအချိန်အထိအမေရိကန်ဒေါ်လာ223ဘီလီယံအထိတရုတ်နိုင်ငံကအပါရနေပြီးမနှစ်တုန်းကတော့အမေရိကန်ဒေါ်လာ348ဘီလီယံအထိကုန်သွယ်ရေးအပါရခဲ့ပါတယ်။ဗုဒ္ဓဟူးနေ့ထုတ်ပြန်တဲ့စာရင်းအရတရုတ်ကအမေရိကန်ကိုပို့ကုန်ဟာအောက်တိုဘာလအထိ7.3%ခန့်နှုန်းမြင့်တက်ခဲ့ပြီးအမေရိကန်ကနေတွင်းကုန်ကတော့4.3%ခန့်နှုန်းမြင့်တက်ခဲ့ပါတယ်။ဒါကြောင့်ပြီးခဲ့တဲ့အောက်တိုဘာလအတွင်းတရုတ်နိုင်ငံဘက်ကအမေရိကန်ဒေါ်လာ 26.62 ဘီလီယံဘူးကုန်သွယ်ရေးအစာစီးရနေပြီးစက်တင်ဘာလမှတ်တမ်းမှာတော့အမေရိကန်ဒေါ်လာ 28.38 ဘီလီယံအထိရှိခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ဟာတရုတ်နိုင်ငံခီးစဉ်ပြီးအပက်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံကိုတက်ရောက်ဖို့ BNI နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။အဲဒီနောက်ဖိလစ်ပိုင်မှာကျင်းပမဲ့32ကြိမ်မြောက်အာဆီယံထိပ်သီးညီလာခံကိုလည်းတက်ရောက်မှာဖြစ်ပါတယ်ရှင်။